Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်ဇွန်လ29ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်ကျွန်မနန်းလောပါပြင်သစ်တူနီရှားနဲ့ကွဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါရယ်အရှိအလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူဆက်မြန်ယောဂါနောက်ထပ်ကူဆက်ခံရသူတူဒီနေ့ထပ်တိုးလာပါရယ်ပါကစ္စတန်နိုင်ငံမှာပြင်းထန်တဲ့အပူလိုင်းဖြတ်သွားတာကြောင့်လူတစ်ထောင်ကျော်သေဆုံးသွားပြီးနောက်ထပ်သေဆုံးမှုတွေလည်းတိုးလာနေပါရယ်ဒီလိုသတင်းတွေကိုကိုအောင်နဲ့တူတင်ပြသွားမှာပါမနနာချမ်းရယ
်ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လာမယ့်ရွေးကောက်ပွဲမဲဆန္ဒရှင်စင်းနဲ့ပတ်သက်ပြီးတော့အနေရီကဘာတွေချုပ်တင်လှုပ်ဆောင်နေပါသလဲ
ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရုပ်ဖွဲ့ဝင်အပြင်အားလုံးကတော့ဒီနေ့စင်းစီစီရေးကိုအင်တိုင်းအားတိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ဘိုးဟိုကော်မတီအစည်းအဝေးကလည်းထုတ်ပြန်ထားတာတွေရှိပါလေခင်ဗျာ
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမြန်မာဆိုရတက်နဲ့ UWSA ဟွာလက်နက်ကင်တက်တွေကြားစီးရေးတင်မာမှုနောက်ဆုံးအခြေအနေနိုင်ငံတကာသတင်းလွှာထဲမှာဆိုရင်တော့တရုတ်နိုင်ငံရဲ့ရေတဲအင်အားတိုးချဲ့မဲ့အကြမ်းစီကြောင်းအိန္ဒိယနဲ့အမေရိကန်ကဘလို့ချုပ်တင်ပြင်ဆင်မှုတွေလှုပ်လာတယ်လဲဆိုတာတွေကိုလည်းကြားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်ကရှင်းပြပေးပါမယ်ရှင
်ပြင်သစ်နိုင်ငံကသာမကဒူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နူရယ်ဗဲလတ်စ်ကဒီကနေ့မှပြောပါတယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါကမ္ဘာကောင်ဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြစ်တင်ရှုံချလိုက်ကြပါတယ်နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံသွားခဲ့တဲ့တူနီရှားကမ်းခြေကဟိုတယ်တစ်ခုကိုတိုက်ခိုက်ခဲ့တဲ့လို့ရတယ်လူ20ကျော်တေဆုံခဲ့ရတဲ့ကူဝိတ်ကရှီဟိတ်ဘလီကျောင်းတစ်ခုကိုတိုက်ခိုက်ခဲ့တာဟာလဲသူတို့ရဲ့လို့ရဖြစ်တယ်လို့ IS တွေကဆိုပါတယ်ပြင်တင်မှာတော့အမေရိကန်အခြေစိုက်တန်ခွေဆိုင်တစ်ခုထဲကိုတိုက်ခိုက်ရေးသမားကကားမောင်းဝင်တိုက်ခဲ့ပြီးတော့စစ်ပွားရေးသမားတယောက်ကိုခေါင်းဖြတ်တတ်ခဲ့ပါတယ်ဒီလို့ရအတွက်တန်တရားရှိသူကိုဖမ်းမိထားပြီလို့အာဏာပိုင်တွေကပြောပါတယ်ဒီလိုအကြမ်းဖက်လို့ရတဲ့အတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးနိုင်အောင်ဥပဒေရှေ့မှောက်ခေါ်လာရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်ရှင်
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရမတိုင်းပြီးရပိုင်းလိုမှာဒီနျူကလ িয়ার ရေးနဲ့ပတ်သက်ပြီးအခြားတစ်ဖက်ကသာအပြူသဘောနဲ့ဆောင်ရွက်လာမယ်ဆိုရင်သဘောတူညီမှုရဖို့ဟာဖြစ်နိုင်ရည်ရှိပါတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကနိုင်ငံပိုင်သတင်းဌာနကိုဒီနေ့မှပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗီယက်နမ်မှာမတွေ့ဆုံခင်မှာသူကအခုလိုပြောသွားတာပါအမေရိကန်ဘာဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার ရေးဇွန်လ30ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရဖို့သတ်မှတ်ထားတာဖြစ်ပေမဲ့ကျွမ်းကျင်သူတော်တော်များများကသတ်မှတ်ရအတွင်းသဘောတူညီမှုရဖို့မလွယ်ဘူးလို့မျှော်လင့်ထားပါတယ်။အီရန်နျူကလ িয়ার ဆက်ရုံကိုကုလသမဂ္ဂကစုံစမ်းစစ်ဆေးနိုင်ဖို့ပွင့်လင်းမြင်သာမှုရှိဖို့ပိတ်ဆို့ဒဏ်ခတ်မှုနဲ့စီရေးအရာသုံးဆွဲလာနိုင်မဲ့ဒီနျူကလ িয়ার အစီအစဉ်ကိစ္စရပ်တွေအလုံးအတွဲအပြေရှားဖို့လိုအပ်နေသေးတယ်လို့အနောက်နိုင်ငံထိပ်တန်းတန်တမန်တဦးကပြောပါရယ်အခုချိန်မှာတော့ဒီကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးအပြီးသတ်သဘောတူညီချက်ရဖို့အပြေရှားနေပြီးတကယ်လို့သာအီရန်ဘက်ကလိုက်လျောမှုရှိမယ်ဆိုရင်အပြန်အလှန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေကိုအနောက်နိုင်ငံတွေကဖြေလျှော့ပေးမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်တရားလွှတ်တော်ချုပ်ရုံးကလိင်တူဆောင်တွဲတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်အားလုံးမှာတရားဝင်လက်ထပ်ခွင့်ပြုလိုက်တဲ့အပေါ်လိင်တူအရေးတက်ကြွလှုပ်ရှားသူတွေကအောင်ပွဲခံနေကြပါဗျ။အရင်တုန်းကတော့ပြည်နယ်ပေါင်း36ခုနဲ့မြို့တော်ဝါရှင်တန် DC မှာလက်ထပ်ခွင့်ရကြတာပါ။လက်ထပ်ထိမ်းများတဲ့အရေးနဲ့ပတ်သက်ပြီးရိုးရိုးသားသားနဲ့စိတ်အားထက်သန်စွာပါဝင်ဆွေးနွေးကြတဲ့အမေရိကန်လူဦးရေသန်းပေါင်း390လွှတ်တော်ချုပ်ရုံးက၈နေ၅ရောက်ကဒီလိုဆုံးဖြတ်လိုက်တာဟာမားတယ်လို့လည်းပြောဆိုမှုတွေရှိနေပါဗျ။တရားဥပဒေအရသူတို့ရဲ့လူကုန်တိုက်ခါကိုသူများနှစ်တူတန်းတို့ရဖို့လိင်တူဆောင်တွဲတွေကတောင်းဆိုကြတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေကဒါကိုအတည်ပြုပေးလိုက်တာဖြစ်တယ်လို့ဆုံးဖြတ်ချက်အတော်များများကိုရေးဆွဲတဲ့တရားသူကြီးအန်တိုနီကနေဒီကပြောပါရယ်ဒါကိုကန့်ကွက်မဲပေးခဲ့တဲ့တရားသူကြီးအန်တိုနီယာစကာလီယာကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကဒီမိုကရေစီအရေးကိုချိန်ချောက်လိုက်တာဖြစ်တယ်လို့ပြောဆိုပါရယ် လူတိုင်းအတွက်ဥပဒေအရရပိုင်ခွင့်နဲ့တန်းတူညီမျှတဲ့အကာအကွယ်တွေကိုအမေရိကန်အခြေခံဥပဒေကအာမခံချက်ပေးထားတယ်လို့အဖွဲ့ဝင်ကိုဦးပါတရားလွှတ်တော်ချုပ်မှ9မဲ4မဲနဲ့ဆုံးဖြတ်ခဲ့တာပါဒါကြောင့်မို့လိန်တူရင်းလက်ထပ်တာကိုတရားမဝင်တတ်မှတ်ဖို့ဘယ်ပြည်နယ်ကပဲမဆိုစူးစမ်းပါစေတရားလွှတ်တော်ချုပ်ရဲ့အခုဆုံးဖြတ်ချက်ကပဲနောက်ဆုံးအတည်ဖြစ်ရမှာပါဒီဆုံးဖြတ်ချက်ဟာပြည်နယ်50စလုံးမှာတက်ရောက်မှာဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းဘက်ကတနက်နေ့ပြစ်ခတ်မှုအတွင်းတည်ဆုံသွားခဲ့တဲ့ Charleston မြို့ဘုရားကျောင်းကခရီးရန်ဓမ္မဆရာဟာလူကောင်းတစ်ယောက်ဖြစ်တယ်လို့ American သမ္မတ Barack Obama ကကြီးကြီးပြောဆိုလိုက်ပါတယ်။သမိုင်းဝင် African American ရယ်ဝင်တွေရဲ့ဘုရားရှိခိုးကျောင်းမှာလူပြူတနက်သမားတဦးရဲ့ဒီတနက်ပြစ်ခတ်မှုအတွင်းတည်ဆုံသွားတဲ့လူမဲ့ကိုယ်ဦးထဲမှာတယောက်အပါဝင်ဖြစ်တဲ့ South Carolina ပြည်နယ်အထက်လွှတ်တော်အမတ်Clementa Pinckney ရဲ့ဇာပနာအခမ်းအနားအတွင်သမ္မတဥပမာကပြောခဲ့တာဖြစ်ပါတယ်။သူဟာတကယ့်ကိုလူကောင်းတစ်ယောက်ဖြစ်ပြီးဒီလူတစ်ယောက်ကိုချီးကျူးတဲ့အခါမှာအကောင်းဆုံးမျှော်လင့်တာကဒီလိုကျွန်တော်ထင်ပါတယ်ဆိုပြီးသမ္မတဥပမာကပြောပါတယ်။သမ္မတဥပမာဟာ Pinckney ကိုလူကိုယ်တိုင်တီးပြီးပြစ်ခတ်မှုဟာဖျားချောင်းတည်းမှာဖြစ်သွားခဲ့တာကြောင့်သူ့ကိုဆုံးရှုံးမှုဟာပိုးပြီးတော့ထိခိုက်နာကျင်ရပါတယ်လို့ပြောပါတယ်။ဖះကြောင့်ဟာ African American နွယ်ဝင်တွေရဲ့နေစဉ်ဘဝမှာအဓိကနေရာကရှိနေတယ်လို့အများရန်လဲရှိနေမှာဖြစ်တယ်လို့ပြောပါရယ်ဒါအပြင်တောင်ပိုင်းခွတ်တဲ့ရေးအလံကိုပြည်နယ်လွှတ်တော်ဝင်အတွင်းကနေဖယ်ရှားလိုက်တာဟာဖះသခင်ရဲ့ကျေးဇူးတော်ကိုဖော်ပြလိုက်တာဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့မိန့်ခွန်းအတွင်းမှတ်ချက်ပြီးပြောကြားသွားပါရယ်ပြည်နယ်မျိုးတော်ကနေတောင်ပိုင်းခွတ်တဲ့ရေးအလံကိုဖယ်ရှားတာဟာနိုင်ငံရေးအရာမှားနေတာကိုမှန်အောင်လုပ်တာဖြစ်ပြီးရဲစွမ်းတတိကိုစော်ကားတာမဟုတ်ပဲကျွန်စနစ်ဟာမှားယွင်းတယ်ဆိုတာကိုပြသတာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်ဒါ့အပြင်သမ္မတဟာတနက်နဲ့အကြမ်းဖက်တာတွေကိုရှုတ်ချလိုက်ပါရယ်တနက်နဲ့အကြမ်းဖက်မှုတွေဟာလူတွေကိုဒုက္ခပေးနေတယ်ဆိုတာကိုမျက်ွယ်ပြုထားတာအတော်ကြာခဲ့ပြီလို့သူကပြောပြီးဒီဇာပနအခမ်းအနားကိုတော့သမ္မတဂရိုမီရှယ်ဥပမာဒုသမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးကိုလည်းတက်ရောက်ခဲ့ကြပါရခင်ဗျာ
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းသတင်းတွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ပါကစ္စတန်နိုင်ငံတောင်ပိုင်းမှာအပူလိုင်းဖြတ်သွားခဲ့ရာကြောင့်ခုချိန်ထိလူပေါင်း1000ကျော်တေဆုံသွားခဲ့ပြီးနောက်ထပ်တေဆုံမှုတွေတိုးလာနေပါတယ်စနေနေ့မှာအပူလိုင်းအမြင့်ဆုံးအဆင့်ရောက်ခဲ့ပြီးကရာချီမြို့မှာ 45 ဒီဂရီဆယ်စီယပ်စ်ထိရောက်ခဲ့ပါတယ်ပြီးခဲ့တဲ့ရက်တွေကအနေငယ်တက်တာရရခဲ့ပေမဲ့အပူချိန်ကတော့အနေအများနဲ့အဆင့်မှရှိနေဆဲပါပါကစ္စတန်လူမျိုးတွေကတော့ဒီလိုတေဆုံးမှုတွေအတွက်လိုအပ်တဲ့ကာကွယ်မှုတွေမလုပ်ခဲ့တဲ့အပေါ်အဆိုးရွားကိုပြစ်တင်ကြပါရယ်ကရာချီမြို့မှာတေဆုံသွားသူတွေရဲ့ဇာပနာကိုမနေ့ကကျင်းပကြပါရယ်လူသေးတွေကိုမြေမြုပ်ဖို့ဒီမြို့မှာနေရာတွေတောင်မလုံလောက်တော့ပါဘူးအဆိုးရွားဘက်ကလုံလောက်တဲ့တံပြန်လှုပ်ဆောင်မှုတွေမရှိတဲ့အပေါ်အပြစ်တင်မှုတွေလည်းတိုးလာနေတာပါမြို့တော်ဆေးရုံမှာလည်းအပူလိုင်းတန်းခံထားရတဲ့လူနာတွေနဲ့ပြည့်ရှံနေပြီးစစ်တပ်ကလည်းစခန်းတွေလုပ်ပြီးတော့လူနာတချို့ကိုကူတာပေးထားရပါတယ်။ကရာချီနဲ့ဆင်စ်ပြည်နယ်ဒေသတွေမှာအပူလိုင်းတန်းကာကွယ်ရေးစခန်းတွေကိုအစိုးရကဖွင့်လှစ်ပေးထားပါတယ်။အပူချိန်တွေစပြီးကြလာပေမဲ့လည်းတည်င်းတပတ်လုံးအနည်းရှိတဲ့အနေအထားမှာရှိနေခဲ့တာပါ။ဇူလိုင်လလယ်မှာမိုးဦးရာသီရောက်ရင်တော့တက်တာရရဖို့ကိုလည်းမျှော်လင့်ရပါတယ်ရှင်။
ရှိလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးဆက်မြန်ယောဂနောက်ထပ်ကူးဆက်ခံရသူတူဒီကနေ့မှာထပ်တိုးလာတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါရယ်ဆော်ရီအာရေဗျမှာစတင်ဖြစ်ပွားခဲ့တဲ့ဒီယောဂဟာတောင်ကိုရီးယားအထိကူးဆက်လာတာဖြစ်ပြီးအခုဆိုရင်ဒီယောဂကူးဆက်ခံရသူပေါင်း182ယောက်အထိရှိလာပြီဖြစ်ပါရယ်မတ်ယောဂကြောင့်တည်ဆုံးသူ32ဦးထိရှိခဲ့ပြီးတဲ့နောက်အခုချိန်ထိနောက်ထပ်တည်ဆုံးတာမျိုးမရှိသေးဘူးလို့တောင်ကိုရီးယားချက်မှတ်ရေးဝန်ကြီးဌာနကပြောပါရယ်အခုလိုမာရှောကကြည်ကြည်ပြင်းပြင်းကူးဆက်ဖြစ်ပွားလာတဲ့အပေါ်မှာလုံလောက်တဲ့ယောဂထိန်းချုပ်မှုတွေမလုပ်နိုင်ခဲ့ဘူးဆိုပြီးတောင်ကိုရီးယားအာဏာပိုင်တွေကိုလွန်ခဲ့တဲ့အပတ်အတွင်းတုန်းကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအပြစ်တင်ခဲ့ပါတယ်။ကျန်းမာရေးဝန်ထမ်းတွေကမာရှောကနဲ့ပတ်သက်လို့သိကြမသိတာဆေးရုံတွင်ယောဂကူးဆက်ပြန်ပွားမှုကိုမတားဆီးနိုင်တာနဲ့ယောဂထိန်းချုပ်နိုင်ဖို့လုံလုံလောက်လောက်လှုပ်ဆောင်ခဲ့ခြင်းမရှိရတဲ့အကြောင်းဖြစ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာကအစိုးရရလောက်တဲ့အရေးပေါ်အခြေအနေထိတော့မရောက်သေးဘူးလို့လည်း WHO ကပြောပါတယ်။မာရှောကကူးဆက်ခံရပြီဆိုရင်အပြားတက်တာချောင်းဆိုးတာနဲ့အသက်ရှူကျက်တာတွေဖြစ်ပြီးဒီယောဂလက္ခဏာတွေဟာတာမန်အေးမိတဲ့အခါဖြစ်ပေါ်တဲ့ယောဂလက္ခဏာတွေလည်းဆင်တူပါရခင်ဗျာ
လွန်ခဲ့တဲ့သတင်းပတ်3မှတ်ကျော်ကနယူးယောက်ကနေထောင်ပေါက်ထွက်ပြေးသွားခဲ့တဲ့အကျဉ်းသားနှစ်ယောက်ထဲကတစ်ယောက်ကိုအမေရိကန်ရဲတွေကဒီကနေ့ဆက်ပြီးရှာဖွေနေကြပါတယ်။ကနေဒါနယ်စပ်နဲ့တိမ်မိုရဲ့နယူးယောက်နားကမဲလွန်မြို့ကလေးမှာတနက်တန်ကြားရတဲ့ဆိုပြီးလူတစ်ယောက်ကတိုင်ကြားလာတာကြောင့်ထွက်ပြေးသွားတဲ့အကျဉ်းသားတစ်ယောက်ဖြစ်တဲ့လူသူမှု ဒီခါမှာရှင်လူတတ်မှုကျူးလွန်ခဲ့သူ Richard Matz ကိုရဲကအသေးပြစ်တက်လိုက်တာလို့အာဏာပိုင်တွေကပြောပါရယ်။ကျန်တဲ့လွတ်မြောက်နေတဲ့အကျဉ်းသား David Sweets ဘယ်ရောက်နေလဲဆိုတာမသိတဲ့အပြင်ပြစ်ခတ်မှုဖြစ်ချိန်မှာနှစ်ယောက်စလုံးအတူရှိနေသလားဆိုတာကိုလည်းရဲဘက်ကမသိသေးတဲ့အကြောင်းနယူးယောက်အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါရယ်။ကနေဒါနယ်စပ်နဲ့တိတ်မွေးတဲ့ Clinton အချုပ်ကနေ Matz နဲ့ Sweets တို့နှစ်ယောက်ထွက်ပြေးလွတ်မြောက်သွားခဲ့တာပါ။သူတို့လွတ်မြောက်ရေးအတွက်ပစ္စည်းကရိယာတွေကိုထောင်ထဲခိုးသွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဝန်ထမ်းနှစ်ယောက်ကိုလည်းတရားစွဲဆိုထားပါရယ်ရှင်။
စီဝါရေးပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကြွေးရှင်တွေနဲ့ပြောဆိုဆွေးနွေးရာကထွက်ပေါ်လာတဲ့ရလဒ်တွေပေါ့ဂရိဝန်ကြီးချုပ်ကလူမှုဆန္ဒကောက်ခံပွဲပြုလုပ်သွားမယ်ဆိုပြီးတောင်းဆိုလိုက်ပါတယ်ဒီကနေ့မနက်ပိုင်းမှာဝန်ကြီးချုပ်အလက်စီစီပရက်စ်ကလာမယ့်ဇလိုင်လ9ရက်နေ့မှာဒီလူမှုဆန္ဒခံယူပွဲလုပ်သွားမယ်လို့ရုံမြင့်တရားကနေတဆင့်ကြေညာသွားခဲ့ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဂရိသမရအပါအဝင်ပြင်သစ်သမရဂျာမနီဝန်ကြီးချုပ်ဥရောပဗဟိုပံဥက္ကဋ္ဌတို့ကိုဖုံးဆက်ပြောကြားထားပြီးတနင်္ဂနွေနေ့မှာလဲစာနဲ့ထပ်မံအကြောင်းကြားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ငွေချင်းငါဖို့အစီအစဉ်နဲ့ပတ်သက်ပြီးဂရိပြည်သူတွေမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ဖို့ဥရောပခေါင်းဆောင်အဖွဲ့အစည်းရဲ့အနေနဲ့အချိန်ထပ်တိုးပေးဖို့ကိုဝန်ကြီးချုပ်စီပရက်စ်ကတောင်းဆိုမှာပါ။ဒီအစီအစဉ်ပေါ်ထောက်ခံအတည်ပြုပေးဖို့ဒီကနေ့နှောင်းပိုင်းမှာအရေးပေါ်လွှတ်တော်အစည်းအဝေးကျင်းပဖို့တောင်းဆိုထားတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီ season ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့လာမယ့်ရွေးကောက်ပွဲအတွက်ဘာတွေပြင်ဆင်နေကြသလဲဆိုတာကိုကြည့်အောင်ပါရှင်။မဲဆန္ဒရှင်စည်ရင်မှန်ကန်မှုရှိစေရေးနဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေဖို့အတွက်အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီပြည်တော်မှာတိုင်အင်တက်ဆင်းမဲစည်ရင်ဆိုင်ရာပညာပေးမှုတွေလုပ်နေပါတယ်။အလားတူမဲဆန္ဒရှင်ပြည်သူတွေဘက်ကလည်းမဲစည်ရင်အမှန်ပေါ်ထွက်လာနိုင်ရေးပူပေါင်းပါဝင်ကြဖို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆော်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်အတွင်းအောက်တိုဘာလ9နိုဝင်ဘာလဇန်မာကျင်းပနိုင်ခြင်းရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာတတိုင်းမြလုံးတိုင်းဒါနဲ့မဲဆန္ဒရှင်စည်ရင်တွေကိုကြိုတင်ကြေညာထုတ်ပြန်နေပြီဖြစ်ပါတယ်ဒီလိုမျိုးထုတ်ပြန်ကြေညာချိန်မှာစည်ရင်ထဲမှာအချက်လက်လွဲမှားမှုတွေမဲစည်ရင်မှာအမည်မပါဝင်မှုတွေနဲ့အတူမှားယွင်းမှုတွေရှိနေတဲ့အတွက်မဲဆန္ဒရှင်စည်ရင်မှန်ကန်မှုရှိစေရေးပြည်သူတွေဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲစည်ရင်တွေကိုစီစစ်ဆစ်ဆေးမှုတွေလုပ်နေပါတယ်ဒီနေ့ဇွန်လ28ရက်နေ့မှာလဲလွှတ်တော်နားတဲ့အချိန်နေပြည်တော်ပုဗ္ဗာတီတီမြို့နယ်တွင်ကပြည်သူတွေကို NND ပါတီရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့မဲစည်ရင်မှန်ကန်ရေးပညာပေးဆောင်ရွက်မှုတွေလုပ်နေပါတယ်လို့ NND ရဲ့ဗဟိုမဲစည်ရင်ပြည်သူရဲ့အဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ
်ကျွန်တော်တို့ကမဲစည်စီစစ်ရေးကိုကျွန်တော်တို့လုပ်နေပါတယ်ကျွန်တော်တို့ဥက္ကဋ္ဌအရှင်းပြီးတော့ဓာတူကမဲစည်စီစစ်ရေးကိုလုပ်ပြပေးနေတာပေါ့လေအဲကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရဖွဲ့ဝင်အပြင်အားလုံးကတော့ဒီမဲစည်စီစစ်ရေးကိုအင်တိုင်းအားတိုင်းလုပ်ဆောင်မယ်ဆိုပြီးတော့ဘိုးဟိုကော်မတီအစည်းအဝေးကလည်းဆုံးဖြတ်ထားတာတွေရှိပါတယ်ခင်ဗျာအဲ့တော့အဖွဲ့ချုပ်ရဲ့မူကိုလိုက်နာပြီးတော့အန်ဒီတော်ဆန်းစုကြည်ကလည်းဒါဒီမဲစည်စီစစ်ရေးမှာဒုတူတူဆင်းရတာပေါ့နော်ကျွန်တော်မဲစည်စီစစ်တယ်ဆိုတာအခုမှကျွန်တော်သမီးသားသမီးလို့ပြောလို့ရှိရင်တော့သူတို့မှတ်ပုံတင်ကိုကျွန်တော်ကအလွတ်မှတ်မိတာမဟုတ်ပါဘူးသူတို့အသေးချာမေးရတာပါအဲ့တော့ကျွန်တော်တို့သူတို့ဆင်းရတယ်ဆိုတော့လေအဲ့သဘောပါပဲသူအသေးချာမေးလိုက်မှပြင်ပြမှားနေတယ်ဒုစရမှားတယ်သိတာပါမင်းကြီးကကျွန်တော်မှားနေတာတော့သိကြတယ်လीမှားနေအသေးချာတော့ကျွန်တော်မင်းကြီးမှကျွန်တော်ပြင်ဆင်တဲ့မိတွေရှိပါတယ်ကျွန်တော်မင်းကြီးဒီမင်းဆင်းတဲ့မိတွေကိုအခုကျွန်တော်ဆင်းပြီးတော့လုပ်ပေးနေတာပါခင်ဗျာ
2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိုင်းဒေသကြီးအလိုက်ရက်ကွက်မျိုးနယ်တွေကရက်ကွက်အုပ်ချုပ်ရေးမှူးရုံးနဲ့ကော်မရှင်ရုံးခွဲတွေမှာကြိုတင်ကြေညာထုတ်ပြန်နေချိန်လည်းဖြစ်ပါတယ်မဲဆန္ဒရှင်ပြည်သူလူထုအနေနဲ့အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတိုင်းမဲပေးခွင့်အိမ်ထောင်စုစည်ရင်အတိုင်းမဲဆန္ဒရှင်တွေရဲ့စည်ရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစီစစ်ထုတ်ပြန်ပေးနေတာဖြစ်ပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုမျိုးထုတ်ပြန်နေတဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကကြိုတင်ထုတ်ပြန်ထားတဲ့စည်ရင်တွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားယွင်းလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူကိုအသိပေးခြင်းအပြင် မဲဆန္ဒရှင်စစ်ရင်တရားဝင်ထုတ်ပြန်တဲ့အခါမှာအမားရင်းနဲနိုင်မှာဖြစ်တယ်လို့လည်းနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့မဲစရင်ပြည်သူ့ရေးတာဝန်ခံဦးဝင်းကြည်ကပြောပါတယ
်အားလုံးဖိတ်ခေါ်ထားတာပဲเนาะမှားလို့ရှင်ပြင်မာမပိုင်းဝန်ဆောင်၃နဲ့လျှောက်ပါဆိုအကုန်လုံးဖိတ်ခေါ်ထားတာပဲသွားကြည့်ပါကြည့်ပြီးလို့ရှင်မပိုင်းလျှောက်ပါမှားရင်ပြင်ဖို့လျှောက်ပါကိုယ်အိမ်တော်စုထဲမှာပေးတဲ့လူတွေပါနေကိုယ့်အဝယ်ပြန်ပြီးတော့တင်ပေးပါเนาะပေးတဲ့လူပါတယ်ဆိုတာမဲစရင်ရိုက်တဲ့လူတွေကလည်းငန်းနေရိုက်လို့မရပါဘူးအိမ်တော်စုဆင်းမှာကိုမိသားစုတွေကတရားဟောပေးလို့ရှင်အိမ်တော်စုဆင်းမှာသွားပြီးတော့လာဘကရုံမှာသွားပြီးပြည်စင်းပြပြီးတော့ဖြည့်ရပါတယ်အဲ့တော့ဆိုရင်တော့ဘူမဲစင်းတွေကပ်ပြီးအလုံးစရုပ်ထအတုံးနဲ့တနင်္ဂနွေလုံးလည်းပြီးတော့မယ်သွားကြည့်ပါနောက်ကြည့်ပြီးတော့ပါလို့ရှင်လို့ပါတကယ်လို့အချိန်ကျော်သွားရင်လည်းအခုပြန်ပြီးတော့လက်ခံပေးဖို့အလုံးပြောထားတယ်နော်အချိန်ကိုရက်ခွက်ကကပ်ပြီးသွားပြီနော်ပြီးသွားပြီမယ်လို့ခုမှကြည့်ပြီးတော့အလုပ်ရှင်နေဆိုရင်လည်းလုပ်လို့ရသေးတယ်သွားပြီးတော့ပြင်ပါရုပ်ောက်ပဲရဲ့အချိန်ညာပြီးလို့ရှင်တခါတစ်လားနှစ်လားနေမဲစင်းဖိုင်နယ်ကောက်ဦးမယ်ကိုပါတာတွေကိုပြင်ပြီးတဲ့အခါကျတော့တစ်ခါကောက်အောင်မယ်အဲ့ကြရင်လည်း14ရက်အချိန်ပေးဦးမယ်အဲ့ကြရင်ကိုမကြည့်ပြနေလည်းအဲ့မှာသွားကြည့်အဲ့ဒီမှာသွားကြည့်ပြီးတော့မဲစင်းထဲမှာကိုနာမည်ပါရင်ပါအောင်လို့ပါပြီးဆိုလို့ရှိရင်တော့အဲ့မှာရွက်ောက်ပဲနေ95ဆိုဒီလိုနေ့မှာမဲစင်းထပ်ပြီးတော့ကတ်မယ်ကတ်လို့ကိုနာမည်ပါရင်ပေးလို့ရပြီမပါရင်တော့အဲ့ဒီအချိန်ကျမှပါရင်တော့ဘာမှလုပ်လို့မရတော့ဘူးဘူးသူမှမတတ်နိုင်တော့ဘူ
းအခုလိုမျိုးရွက်ောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်စည်ရင်တွေကိုကြိုတင်ထုတ်ပြန်ပေးနေချိန်မှာတိကျမှန်ကန်မှုရှိမရှိဆိုတာကိုပြည်သူတွေဘက်ကစိတ်ပါဝင်စားမှုအဖြစ်နဲ့နိုင်ငံအပြောင်းလဲလုပ်မဲ့ဒီရွေးကောက်ပွဲမှာပါဝင်မဲဆန္ဒပေးခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရလေအောင်အထူးအလေးထားပူးပေါင်းဆောင်ရွက်ဖို့အရေးကြီးပါတယ်လို့လည်း NND ကဦးထွန်းနှိုဟင်ကတိုက်တွန်းပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမဦးဆုံးအကြိမ်မဲဆန္ဒရှင်စည်ရင်ကို2015ခုနှစ်မတ်လ9ဧပြီလဇန်နဝါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာပထမဦးဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်8မြို့နယ်မှာကျင်းပခဲ့တာပါတတိယအကြိမ်မဲဆင်းကိုတော့ဇွန်လ10ရက်နေ့မှာကျင်းပခဲ့ပြီးစရုပ်ဒအကြိမ်မဲဆင်းကိုတော့ဇွန်လ23ရက်နေ့ကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။စေုပ်ချုပ်ရေးနောက်ပိုင်းမြန်မာနိုင်ငံမှာအယက်သားအစိုးရလက်ထက်ရွေးကောက်ပွဲတွေပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်လို့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုရွေးကောက်ပွဲကော်မရှင်သာမကနိုင်ငံရေးပါတီတွေအယက်ဖက်လူမှုအဖွဲ့အစည်းတွေသတင်းမီဒီယာတွေနဲ့အတူပြည်သူတွေဘက်ကပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတော်အစိုးရနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်ရှင်။
ရရှိမြတ်မြ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းတွေကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီကြိုတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စည်းအမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စည်းတွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစည်းမားတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့တဲ့ရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမဲ့လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့လူတွေတော်ရှင်တွေကိုကြိုဆိုပါတယ်။
တော်ရရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့မြန်မာအစိုးရတပ်နဲ့ဝါတပ်ဖွဲ့တွေကြားစစ်ရေးတင်းမာမှုအခြေအနေကိုကြည့်အောင်ပါ။မြန်မာအစိုးရတပ်တွေနဲ့ UWSA ဝါပြည်သွေးစီညီညွတ်ရေးတပ်တွေကြားတင်းမာမှုဖြစ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမိုင်းဆက်ဒေသမှာအစိုးရတပ်တွေအင်အားတိုးချထားပြီးနှစ်ဖက်တပ်တွေအသင့်အနေထားရှိပေမဲ့စစ်ပွဲတွေပြန်ဖြစ်မအောင်မလိုလားဘူးလို့ UWSA ကပြောဆိုလိုက်ပါတယ်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကြီးကဲရီနဲ့ UWSA တောင်ပိုင်းတပ်ဆက်ဆံရေးတာဝန်ခံတို့ဒီသတင်းပတ်ထဲနေပြည်တော်မှာတွေ့ဆုံပြီးအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အကြောင်းဆုံးကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
မြန်မာအစိုးရတာဝန်ရှိသူတွေကဖိတ်ခေါ်တာကြောင့် UWSA တောင်ပိုင်းတပ်ဆက်ဆံရေးတာဝန်ခံနဲ့အဖွဲ့ဟာဇွန်လ25ရက်နေ့ကနေပြည်တော်ကိုတွားရောက်ပြီးမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုက္ခထဦးသိန်းစုံနဲ့တွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးမှုအသေးစိတ်ကိုနှစ်ဖက်စလုံးကသတင်းမထုတ်ပြန်ပေမဲ့ရှမ်းပြည်နယ်တောင်ပိုင်းမှာထိတိုက်ဖြစ်နေတဲ့နှစ်ဖက်တပ်တွေရဲ့အနေအထားကိုညှိနှိုင်းတာမျိုးဖြစ်နိုင်တယ်ဆိုတော့စစ်ရေးသုံးသပ်ချက်တွေလည်းထွက်ပေါ်နေပါတယ် အစိုးရတက်တွေနဲ့တင်းမာမှုဖြစ်နေတဲ့ဆိုပေမဲ့စစ်ပွဲတွေပြန်ဖြစ်လာမှာကိုမလူလားဘူးလို့ UWSA ပြောခွင့်ရသူဦးအောင်မြင့်ကပြောပါရစေ
။ကျွန်တော်တို့ကတော့ငင်းညာရေးကိုလူလားတယ်လေ။အဲဒါကြောင့်မို့ဟိုတင်းမာမှုတွေတစ်ခါပြီးတစ်ခါပြီးတစ်ခါဖြစ်ပြီးတော့ဒီလိုမတော်တဆဖြစ်သွားမှာကိုလည်းဆိုးတယ်။ဒါကြောင့်မို့ကျွန်တော်တို့ဘက်ကလည်းတတိနဲ့တော့ရှိပါလေ။စစ်ပွဲတွေတော့မဖြစ်ချင်ဘူး။ဘဏ္ဍာကလည်းမကြားချင်ဘူး။ကနတာမကြားလို့လဲကျွန်တော်တို့ငင်းငင်းကြမ်းကြမ်းနဲ့နေလာတာ26နှစ်ရှိလာပြီ
။တစ်ခိုးထုတ်မှုကြောင့်ဆိုပြီးအစိုးရတပ်တွေကဒေသခံတွေကိုဖမ်းဆီးခဲ့တယ်လို့တစ်တွေကိုလည်းတင်းစီခဲ့ပြီးနောက်အစိုးရတပ်နဲ့ UWSA တပ်တွေကြားတိုင်းဒုံမြို့နယ်ပုံပါချင်းဒေသမှာဇွန်လဒုတိယပတ်လောက်ကစလို့တင်းမာမှုတွေပြန်ဖြစ်လာရတာပါ။ဒါပေမဲ့ဖမ်းဆီးထားသူတွေကိုရောတစ်တွေကိုပါဒဏ်ငွေနဲ့ပြန်ရွေးခဲ့ရတယ်လို့ဦးအောင်မြင့်ကပြောပါရစေ
။တော်မိုင်းကမိုင်းတော်မိုင်းဆန့်ဒေသကဒီအကျင့်ကပ်ပြီးတော့တင်းမာမှုဖြစ်လာတဲ့ကိစ္စလေးပါ။ဆွနေရဆိုတာလည်းဟိုနိုင်ငံတော်ဒုတိယခေါ်လို့ပါ။ကိုယ်စားလှယ်တယောက်နေပြီးတော့ဟိုသွားတာဖြစ်ပါလေ။ပထမတိုင်းကဟိုဘာလို့တစ်ကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်တဲ့ကိစ္စဖြစ်တဲ့ကိစ္စကိုသမ္မတကြီးရဲ့ဟိုညချင်းနဲ့ကျွန်တော်တို့ဟိုဘာလို့လက်ခံတယ်။လက်ခံတော့ကျွန်တော်တို့လည်းတက်ကိုပြန်ဆုတ်တယ်။သမ္မတဘက်ကလည်းဆုတ်သွားပြီ။ဆိုတာပြီးတော့ဟိုသမ္မတကြီးရဲ့ညွန်ကြားချက်အရစစ်တွေကိုဟိုတိမ့်တယ်တိမ့်ပြီးတော့သူတို့စစ်တော်ရဲ့လုံထုံးလုံးကြီးရဒီစစ်တွေကိုဟိုဒိုင်းငွေရိုက်ပြီးတော့ကျွန်တော်တို့ကိုပြန်ရောင်းပေးတယ်နောက်ဖမ်းထားတဲ့ဟို16ယောက်ကိုလည်းအားလုံးပြန်လွတ်ပေးမယ်ဒါလည်းဒိုင်းငွေနဲ့ပဲတယောက်၅သိန်းပြန်လွတ်မယ
်ဟုတ်ကဲ့
ဒါတွေကိုလည်းကျွန်တော်တို့ကအားလုံးလက်ခံပါတယ်ဒီတော့ကျွန်တော်တို့တက်လက်ဆုပ်တယ်တမလို့လည်းဆုပ်ပါ
တိခိုးထုံးမှုနဲ့ပတ်သက်ပြီးဖမ်းဆီးခံရသူတွေထဲမှာတစ်ဖက်နိုင်ငံကတရုတ်နိုင်ငံသားတွေပါဝင်နေဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်ကိုတော့ UWSA ဦးအောင်မြင့်ကညင်းဆိုပါတယ
်တရုတ်နိုင်ငံသားဆိုတာဟိုတရုတ်နိုင်ငံနဲ့နိုင်ငံသားမဟုတ်ပါဘူးဗမာ၁၀ယောက်ပါတယ်ဗျာအလုပ်သမားပါနောက်ဟို last show ကကျွန်တော်တို့ဘလောင်တိုင်းသားတယောက်ပါတယ်သူလည်းအလုပ်သမားပါပဲနောက်ဟိုဘာလို့ဝတယောက်ပါတယ်ဒီတော့တရုတ်က၄ယောက်ဆိုပြီးတော့ပြောတယ်
အစိုးရတက်တွေနဲ့ UWSA တက်တွေကြားပြည်လည်မှုရခဲ့ပေမဲ့ဇွန်လလေပိုင်းမှာနှစ်ဖက်တက်တွေအပြန်အလှန်ပိတ်ဆို့တဲ့အထိတင်းမာမှုတွေပြန်ဖြစ်လာခဲ့ရတယ်လို့ဦးအောင်မြင့်ကပြောပါရယ
်တမတော်ကလုံလုံရေးရဆိုပြီးတော့ဟိုတဲ့ကိုကြောင်းဝင်တယ်မိုင်းတုံရဲ့အောက်ကပုံပါတင်ဟိုအောက်ကလွယ်ပုံလာအဲဒီသားမှာဖြစ်ပါတယ်ကြောင်းဝင်လာတာနဲ့ကျွန်တော်တို့လည်းပြန်ပြီးတော့သူ့လမ်းပိတ်ကိုလမ်းပိတ်ပေါ့ဗျာသူတို့တက်တွေကတော့တိုးတယ်အဲ့တင်ကြပါအမြောက်တွေပါပြီအားလုံးတိုးတာပဲသမငါငါကတက်လက်ပါပဲအဲ96ရင်းတော့တိုးတယ
်အင်အား3000လောက်ရှိမယ်လို့ခန့်မှန်းနေကြတဲ့ UWSA ဝါတက်ဖွဲ့ဟာသူထိန်းချုပ်ထားတဲ့နေမြေတွေကို2013ခုနှစ်ကစလို့အရေးပေါ်ကာလအဖြစ်သတ်မှတ်ထားပြီးသူ့ရဲ့လက်အောက်ခံတက်တွေနဲ့မိသားစုဝင်တွေကိုစီရင်သတိအသင့်ပြင်ထားဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံကြီးနှစ်ခုရဲ့ဆေးရဆက်ဆံမှုကိုကြည့်အောင်ပါရှင်အိန္ဒိယနိုင်ငံကိုအမေရိကန်ကာကွယ်ရေးဝင်ကြီးလာရောက်လည်ပတ်စင်မှာနှစ်နိုင်ငံကြားဆေးရဆက်ဆံမှုပိုအားကောင်းလာစေဖို့ရည်ရွယ်ပြီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်သစ်ကိုထပ်မံချုပ်ဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ရေတပ်တိုးချဲ့မှုတိုးချဲ့ဖို့ကြိုးပမ်းနေမှုကိုစိုးရိမ်တဲ့အတွက်အိန္ဒိယနဲ့အမေရိကန်ကနေရေချောင်းပူးပေါင်းဆောင်ရွက်မှုတွေလှုပ်လာတာဖြစ်တဲ့ဆိုတဲ့အကြောင်းကိုမွန်ပိုင်းမြို့ကနေ VOE သတင်းတော်အန်ဂျနာပက်စရီချာရဲ့သတင်းပေးပို့ချက်ကိုကိုကောင်းထက်ကဆက်ပြီးတော့ပြောပြပေးပါမရှင်
။တတန်းဆယ်နှစ်ကြာမှဖြစ်တဲ့ American India ကာကွယ်ရေးသဘောတူညီမှုရဲ့အရေးကြီးဆုံးအချက်ကအိန္ဒိယရဲ့ကာကွယ်ရေးစွမ်းအောင်မြင့်တက်မှုဖြစ်ပါတယ်။ဒါ့အပြင်စစ်ဘေးရေးရာနည်းပညာတွေကိုတိုးမြှင့်ပြီးပူးပေါင်းထုတ်လုပ်ဖို့လည်းဖြစ်ပါတယ်။အဲ့ဒီသဘောတူညီမှုစာချုပ်ဟာလွန်ခဲ့တဲ့ဗဟုနေ့က American ကာကွယ်ရေးဝန်ကြီး Ashton Carter နဲ့အိန္ဒိယကာကွယ်ရေးဝန်ကြီး Manohar Parrikar တို့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စီမံကိန်းတွေထက်ကစိတ်ဝင်စားစရာကောင်းတဲ့နှစ်ခုကတော့အမေရိကန်ကအိန္ဒိယကိုလေရင်တင်သင်္ဘောတွေနဲ့ဂျက်လေရင်တွေဆောက်လုပ်တဲ့နေရာမှာကူညီပေးမဲ့အစီအစဉ်ပဲဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေအတွက်ဆွေးနွေးမှုတွေကိုအမြန်ပြုလုပ်နေတယ်လို့ကာကွယ်ရေးအတွင်းရေးမှူးကတာကအိန္ဒိယနိုင်ငံတွားရောက်လက်ပတ်မှုအပြီးတက်နေချိန်မှာပဲအိန္ဒိယနဲ့အမေရိကန်နိုင်ငံလုံးကပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီး New Delhi မြို့အခြေစိုက်နိုင်ငံခြားရေး policy ကျွမ်းကျင်သူ Jaya Deva Ranaka အခုလိုပြောပါတယ
်။ Particularly I feel that the aircraft co-development and co-production
အတူတူဖြင့်လေတင်သင်္ဘောနည်းပညာတွေနဲ့ဂျက်အင်ဂျင်နည်းပညာတွေကိုတိုးမြှင့်ပြီးတော့ပူးပေါင်းထုတ်လုပ်မှုတွေဟာတည်ရောက်မှုအများကြီးရှိပြီး viewer ကြတဲ့ရွှေခွက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ အဲ့ပူပေါင်းဆွေးနွေးမှုတွေဟာအောင်မြင်လာပြီဆိုရင်နှစ်နိုင်ငံဆက်ဆံရေးဟာနောက်တစ်ဆင့်ရောက်လာမယ်လို့ကျွန်တော်ထင်ပါတယ်
။ကာကွယ်ရေးဝန်ကြီးကာတာရဲ့ခီးစဉ်မှာဗီဇာခါဖတ်နံမျိုးကရေတပ်စခန်းကိုသွားရောက်ခဲ့ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးတယောက်အနေနဲ့အိန္ဒိယရေတပ်စခန်းကိုသွားရောက်တာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ရေချောင်းလုံခြုံရေးမြင့်တက်လာတာကိုနှစ်နိုင်ငံလုံးကလိုလားပြီးကာတာရဲ့သွားရောက်လက်ပတ်မှုဟာသူ့ရဲ့အလေးနဲ့ထားတာကိုပြသတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဘောဒူညီမှုအသက်ဟာနောင်နှစ်တွေမှာနိုင်ငံခြားဆက်ဆံရေးဟာအဆမြောက်များစွာတိုးလာနိုင်တယ်လို့နယူးဒေလီအခြေစိုက်အပတ်စဉ် IHS Jane's ကာကွယ်ရေးသတင်းမဂ္ဂဇင်းရဲ့ရာအူဘက်ဒီကပြောပါတယ်။အခုလိုပိုကောင်းလာတဲ့ဆက်ဆံရေးဟာတရုတ်နိုင်ငံရဲ့အဓိကရည်နံသွင်းလမ်းဖြစ်တဲ့အိန္ဒိယသမုဒ္ဒရာထဲကိုတရုတ်နိုင်ငံကတိုးချဲ့လာတာကိုစိုးရိမ်လို့ဖြစ်တယ်လို့ပြောပါတယ
်။ If you look around the region, the Indian Navy is a very formidable or is developing to be a fairly formidable force.
အဲ့ဒီဒါကိုကြည့်မယ်ဆိုရင်အိန္ဒိယရေဓာတ်ဟာအင်အားတောင်းတဲ့ရေဓာတ်အဖြစ်တိုးတက်လာနေတာကိုတွေ့ရပါလိမ့်မယ်။ပြီးတော့တရုတ်နိုင်ငံရေဓာတ်ကအိန္ဒိယသမုဒ္ဒရာဘက်ကိုတိုးချဲ့လာတာဟာအိန္ဒိယအမေရိကန်တို့ရဲ့ပြဿနာဖြစ်ပါတယ်။ဂျပန်၊ဩစတြေးလျ၊အိန္ဒိယ၊အမေရိကန်နဲ့အာဆီယံနိုင်ငံတွေစတဲ့ဒေသတွင်းနိုင်ငံတွေအားလုံးကအဲ့ဒီတိုးချဲ့မှုကိုထိန်းထားကျင်ကြပါတယ်။နောက်၄-၅နှစ်ထဲမှာလေရင်တွင်သင်္ဘောအများအပြားကိုအာရှဘက်ကိုပို့ဖို့အမေရိကန်နိုင်ငံစီစဉ်နေပါတယ်။ပြီးတော့အဲ့ဒီဒေသတွင်းအင်အားပြတ်တအောင်လုပ်မဲ့အစီအစဉ်မှာအိန္ဒိယနိုင်ငံကိုအမေရိကန်ကပါဝင်စေချင်ပါတယ
်။အိန္ဒိယအမေရိကန်နိုင်ငံကြားရေတပ်ပူးပေါင်းရေးဟာလက်ကျရေးမှတွေမကပဲဆက်ကရီးယားတွေပူးရဲဆစ်ဆင်ရေးတွေမှာပါပူးပေါင်းဆောင်ရွက်မယ်လို့ဗက်ဒီကလေးနှစ်သင်္ဘောအစီအစဉ်ကိုထောက်ပြရင်းပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကအိန္ဒိယဝန်ကြီးချုပ်နာရန်ဒါမိုဒီအာနာရကလည်းကတိမ်မဖြောက်ဖြူတဲ့အိန္ဒိယအမေရိကန်ဆက်ဆံရေးဟာအသစ်တစ်ဖန်ပြန်ကောင်းလာပြီးတနိုင်ငံနဲ့တနိုင်ငံဗျူဟာရအရေးကြီးတဲ့မဟာမိတ်ဖြစ်မြင်လာကြပါတယ်ခင်ဗျာ
ကိုကောင်းထက်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူလာမယ့်ရွေးကောက်ပွဲမှာထည့်ဝင်ကြမယ့်မဲဆန္ဒရှင်စည်ရင်းတွေနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ဒဏ်ရိုက်လေလံအစီအစဉ်ကိုနှားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုလိုင်းနိုမီတာ25kilohertz 11965လိုင်းနိုမီတာ32 kilohertz 935လိုင်းနိုမီတာ50 kilohertz 5855အပြင်လိုင်းလက်မီတာ190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA စနေနေ့ညနေပဲအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင်
ပြင်သစ်နိုင်ငံကိုရာမကတူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံအတွင်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗဲလက်စ်ကဒီကနေ့မှပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါကမ္ဘာကောင်းဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြင်သစ်ရှုံချလိုက်ကြပါရယ်နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံသွားခဲ့တဲ့တူနီရှားကမ်းခြေဟိုတယ်တစ်ခုကိုတိုက်ခိုက်ခဲ့တဲ့လို့ရတဲ့လူ20ကျော်တေဆုံခဲ့တဲ့ကူဝိတ်ကရှီးအိုက်ပလီကျောင်းတစ်ခုကိုတိုက်ခိုက်တဲ့ဟာခဲရာဟာလဲသူတို့ရဲ့လောက်ရဖြစ်တယ်လို့ IS တွေကဆိုပါတယ်။အီရန်နျူကလ িয়ার ရေးတဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရမတိုင်မီရပ်ပိုင်းအလို့မှာအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတခြားဖက်ကသာအပြုတ်သဘောနဲ့ဆောင်ရွက်လာမယ်ဆိုရင်သဘောတူညီမှုရဖို့ဟာဖြစ်နိုင်ခြေရှိပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကနိုင်ငံပိုင်သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗီယက်နာမ်မှာတွေ့ဆုံခဲ့သူကအခုလိုပြောသွားတာပါ။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার ရေးဂျွန်လ30ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရဖို့သတ်မှတ်ထားတာဖြစ်ပေမဲ့ကျွမ်းကျင်သူအတော်များများကသတ်မှတ်ရအတွင်းသဘောတူညီမှုရဖို့မလွယ်ဘူးလို့မျှော်လင့်ထားပါတယ်အမေရိကန်တရားလွှတ်တော်ချုပ်ရုံးကလိင်တူစုံတွဲတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်내အားလုံးမှာတရားဝင်လက်ထပ်ခွင့်ပြုလိုက်တဲ့အပေါ်လိင်တူအရေးတက်ကြွလှုပ်ရှားသူတွေကအောင်ပွဲခံနေကြပါတယ်။အရင်နှုန်းကတော့ပြည်내ပေါင်း36ခုနဲ့မြို့တော် Washington DC မှာတော့လက်ထပ်ခွင့်ရကြတာပါ။လက်ထပ်ထိန်းများတဲ့အရေးနဲ့ပတ်သက်ပြီးရိုရိုသက်သားနိုင်စိတ်အားထက်သန်စွာပါဝင်ဆွေးနွေးကြတဲ့အမေရိကန်လူ့ရေးသားမောင်300ကိုစားလွှတ်တော်ချုပ်ရုံးက၈နေ၅ရောက်ကဒီလိုဆုံးဖြတ်တာမှားတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းမှာအပူလိုင်းဖြတ်သွားခဲ့တာကြောင့်ခုချိန်ထိလူပေါင်း1000ကျော်တေဆုံးသွားခဲ့ပြီးနောက်ထပ်တေဆုံးသူတွေတိုးလာနေပါတယ်။စနေနေ့မှာအပူလိုင်းအမြင့်ဆုံးရောက်ခဲ့ပြီးကရာချီမှာ45ဒီဂရီစင်နီဂရိတ်ဆယ်စီယပ်ထိရောက်ခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေ့စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုကေယုတ်ဖြစ်ပါတယ်။ကျမကတော့နန္နာချမ်းပါ။ VO American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.